ဒီတောင်တကုံမြို့နယ်အတွင်းမှာကျူးကျော်နေထိုင်သူစီးရင်တွေကောက်ယူခဲ့ပြီလို့သိရတယ်ရှင်ဘယ်လိုတွေကောက်ယူရရှိခဲ့တာရှိလဲရှင်
နေရ6လ2016ခုနှစ်မှာကျွန်တော်တို့ဒီတောင်တကုန်အမှတ်18ရပ်ကွက်မှာကျူးစင်းကောက်ယူမှုကိုကျွန်တော်တို့စတင်ပါလေ။ဒီစကောက်တဲ့နေ့မှာတော့ကွန်ပျူတာနည်းပညာမိုင်းဆိုင်ရာ error တက်တဲ့အတွက်အဲ့ဒီနေ့ရက်မှာတော့ကျွန်တော်တို့မကောက်ယူနိုင်ခဲ့ပါဘူး။နောက်3ရက်နေ့နေ့ကင်းကစပြီးတော့ကျွန်တော်တို့စီးရင်ကောက်ယူမှုတွေကို16ရက်လောက်ကိုကျွန်တော်တို့ဆက်ဆက်မပြတ်တောင်ရက်ထည့်နိုင်ပါလေ။ကျူးစင်းကောက်ယူတဲ့အခါမှာတစ်ခါကိုနွမ်းပွားစွာအချိန်မဲ့နေမဲ့နေရတဲ့ပြည်သူတွေများစွာကိုလည်းတွေ့ရှိရသလို၎င်းပုဂ္ဂိုလ်တွေကိုအမိတဲပြုပြီးတော့စီးပွားရေးသမားတွေကနေပြီးတော့ကျူးတဲတွေလာဆောက်ပြီးတော့သူတို့စီးပွားရေးမှာစာရောင်းစားတာတွေလည်းများစွာတွေ့မြင်ခဲ့ရပါတယ်။အဲ့တော့ပထမဆုံးကျွန်တော်တို့တောင်တကုန်နေနဲ့18000 19000နီးပါးလူဦးရေစီးရင်ရှိပါတယ်။တကယ်တမ်းအောင်းလုံးကောက်ပြီးတဲ့အခါမှာလူဦးရေစီးရတိုးမြင့်သွားပြီးတော့2000ရှိတာကိုကျွန်တော်တို့သိရှိခဲ့ရပါတယ်
။ဆိုတော့လေအခုလက်ရှိဒီကောက်ယူထားတဲ့စီးရင်တွေအရာပေါ့နော်ဘလူးတွေဆက်ပြီးတော့လှုပ်ဆောင်သွားဖို့ရှိအောင်မလဲရှင်
။အဲ့ဒါလေးတွေကိုကျွန်တော်တို့ဝင်းကျုပ်စီကိုစင်ငယ်တင်ပြထားပါတယ်။အဲ့ပြောရမယ်ဆိုရင်တော့ဒီကိစ္စတွေကတော့ဒီနောက်မြို့နယ်တွေစီးရင်ကောက်ယူတဲ့အခါကျရင်တော့ကိုယ်စားလှယ်တွေပါအပါအဝင်ပေါ့။ကြက်ွက်အုတ်ချူရေးပိုင်းကိုဒါကျွန်တော်စီးရင်ကောက်ယူခိုင်းတာမဟုတ်ဘဲနဲ့အကုန်လုံးပေါ့နော်ကိုယ်စားလှယ်တွေကိုဥစ္စာတိကမှရှိတဲ့တကယ်မှန်ကန်စေတနာထားတဲ့ကိုယ်စားလှယ်တွေပါပါဝင်ပြီးတော့စုပေါင်းပြီးတော့ဒီစီးရင်ကောက်ရင်တော့ဒီမှန်ကန်တဲ့ကျူးစင်းတွေရလာမယ်လို့ကျွန်တော်ပြောချင်ပါတယ်။အုတ်ချူတွေပိုင်းတစ်ခုလေးကိုပဲဆက်နှင်းလိုက်မယ်ဆိုရင်တော့များစွာဝယ်မမှုတွေဖြစ်ပေါ်လာနိုင်တယ်ဆိုတာကိုကျွန်တော်အနေနဲ့ပြောချင်ပါတယ်
။အခုလက်ရှိဒီကျူးကျော်စီးရင်တွေကောက်ယူခဲ့တဲ့နေရာမှာဘယ်လိုမျိုးအခက်အခဲပြဿနာတွေကြုံတွေ့ခဲ့ရလို့လဲရှင်။
အကျခဲရတော့ဗျာဒုတိယကြီးကောက်ထပေါ်လာရဲခါရမီကျူးရဲပြောရမှာပေါ့ဗျာပြီးတော့ကျူးနေတဲ့နေရာတွေမြေပတ်လက်တွေနိုင်ငံပိုင်မြေတွေကိုသွားပြီးတော့အကဲတွေစားလုံးလုံး20ဆောက်တယ်ပြီးရင်နေရာမရှိတဲ့လူတွေကို3,000နဲ့တေးပြီးတော့ပြန်ငားစားတယ်အခုကျူးစင်းကောက်ပြီလဲဆိုတော့အဲ့ပုဂ္ဂိုလ်တွေကတယောက်ထဲကိုပဲကျူးစလစ်ကိုကျွန်တော်တို့15,000 16,000လောက်ရပြီးတော့သူ့မှာငားနေတဲ့ပုဂ္ဂိုလ်တွေကိုပြန်နဲ့တန်ရောင်းစားရဲပေါ့ဗျာအဲ့လိုမျိုးလေးတွေကိုလည်းကျွန်တော်တို့တွေ့ခဲ့ရတယ်ဗျာပြီးတော့ကျူးတဲတစ်လုံးကညာသွင်းပြင်မယ်လည်းအနေချမ်းပြီးတော့နှစ်တည်းဖြစ်သွားတာ ਈ ရှိလာသလိုမိသားစုတစုတည်းမှာပဲမိသားစု6ယောက်ရှိတယ်ဆိုရင်4ယောက်လောက်ကဒီစနစ်တွေပြနေတာကိုတွေ့ရတယ်ပေါ့အဲ့တော့အဲ့လိုအခင်းချင်းတွေကိုကြည့်မယ်ဆိုရင်တော့အုတ်ချွေးပိုင်းနဲ့ညာဆယ်တွေရဲ့သူတို့နဲ့စင်ပြာပြရာတွေကိုလက်တင်ရာတွေကိုပြီးတယ်ဆိုတဲ့သဘောမျိုးတွေကိုတွေ့ရတာပေါ့နော်ဒါကျွန်တော်အုတ်ချွေးတိုင်းညာဆယ်တိုင်းမှာမဆိုလိုပါဘူးအုတ်ချွေးပိုင်းမှာလည်းအချို့ကောင်းတာတွေလည်းရှိပါတယ်ဒါပေမဲ့တင်းနေတာကတော့အဲ့လိုမျိုးအကျင့်ပြန်မှုတွေခြားခြားမှုတွေရှိနေတယ်ဆိုတာကိုတော့ကျွန်တော်အနေနဲ့ပြောချင်တယ်ဗျ
ဒီကိစ္စတွေကိုတွေ့ရှိခဲ့ရတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဘလိုတွေဆက်ပြီးတော့လှုပ်ဆောင်သွားဖို့ရှိလေရှင်ဦးညီညီတို့အနေနဲ့ပေါ့နော
်ကျွန်တော်တော့အဲ့ဒါကိုလေကျွန်တော်တို့ရဲ့ဝင်းကျုပ်လည်းပြောပြထားပါတယ်မီဒီယာတွေမှာလည်းကျွန်တော်ပြောပါတယ်အဲ့ဒါကတော့နောက်ပိုင်းကျွန်တော်တို့မြို့နယ်တွေကောက်ပြီးဆိုတဲ့ခါကျတော့ယခုလက်ရှိကောက်ယူတဲ့အတိုင်းအတာမှာဘယ်လောက်ထိအားနည်းချက်တွေရှိနေသလဲဒီအားနည်းချက်တွေကိုဘယ်လိုမျိုးကျွန်တော်တို့ပြည့်ပြင်ထားသေးမလဲအခုရေးရကျူးလာတဲ့ပုံကိုယ်တွေခါရမီရကျူးလာတဲ့ပုံကိုယ်တွေနော်ဘဝတူကျူးခြင်းကိုပဲပြန်ငားစားတဲ့ကိစ္စမျိုးတွေပြီးတော့ငွေကြေးရှိတဲ့ပုံကိုယ်တွေကနေပြီးတော့အဲ့နေရာမှာတော့ကျူးပြီးတော့ပြန်လည်ငားစားတဲ့ကိစ္စတွေအဲ့ဒါတွေကိုဘယ်လိုပြန်လဲဆုံးသက်မယ်ဘလို့ဆောင်မယ်ဆိုတာကိုတော့ PVD ရဲ့ထိုင်ပြီးတော့လုတ်ဖြစ်တယ်လို့ကျွန်တော်ပြောချင်တယ်ဗျအခုဝင်းကျုံနောက်ဆုံးပြောသွားတာလည်းရှင်းပါတယ်ကျူးတွေတိုင်းကိုဒီပေးမဲ့မပြုံးတဲ့ဆာရင်တော့ကျူးတိုင်းကြီးလုတ်လို့ရမယ်မလုတ်လို့မှပဲဒါတွေကိုသူတို့စီစဉ်ဆောင်ရွက်လို့ရမယ်အဲ့တော့အလုတ်ပါလုတ်ချင်လောင်လို့ဖြစ်သွားတာပေါ့နော်လက်ရှိကျွန်တော်ဒီကျူးမှနေတဲ့ပြည်သူတော်များတော့ဟိုကျွန်တော်တို့အရေးစကားရပြောတော့ပေါင်းလို့တာပေါ့နော်ဒီနေ့ပြန်ရရဒီနေ့ပြန်လုတ်မယ်ဘာမှလုတ်ဆောင်မရှိတဲ့ရှိတဲ့မြောင်းကနေပြီးတော့ငါးဖန်းစမယ်ဒီလိုလဲကျွန်တော်ကအလုတ်ကြိမ်ကြီးများစွာဖန်တီးပြုဖို့လဲကျွန်တော်တို့လိုအပ်ပါတယ်ဗျ
ဟုတ်ကဲ့ပါရှင်အခုလိုဖြေကြားပေးတာကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါဟုတ်